ပြည်ပရောက်မြန်မာတွေမြန်မာနိုင်ငံကိုပြန်လာနိုင်တယ်လို့ဩဂုတ်လ18ရက်နေ့မှာသမ္မတဦးသိန်းစိန်ပြောလိုက်တဲ့သတင်းကအင်တာနက်တွေရေဒီယိုတွေဂျာနယ်တွေမှာပြန့်နှံ့သွားခဲ့ပါတယ်။စီးပွားရေးလူမှုရေးနယ်ပယ်ကပုံကိုယ်တွေကိုနေပြည်တော်ကိုဖိတ်ခေါ်ပြီးသမ္မတဦးသိန်းစိန်ပြောတဲ့မိကုံးမှာထည့်သွင်းပြောကြားသွားတာပါ။ဒီပြောဆိုချက်နဲ့ပတ်သက်လို့ကြိုးဆိုသူတွေရှိတယ်လို့အကောင်းဘက်ကဥတီတယ်လို့မယူဆသူတွေလည်းရှိပါတယ်။ဒါနဲ့ပတ်သက်လို့ဝိုင်းရင်နိုင်ငံရေးသမားတဦးဖြစ်တဲ့ဦးထွေးမြင့်ကမူအားဖြင့်ကြိုဆိုတယ်လို့ပြောပါတယ်။
ပထမဆုံးကတော့ဒါအကောင်းမဲ့မြင်ပါတယ်အကောင်းမဲ့မြင်တယ်ဆိုတာကအဝေးရောက်နေတဲ့ကျွန်တော်တို့မြန်မာမျိုးသားတွေကိုပြန်ပြီးတော့လက်ခံပါမယ်ပြန်လာခဲ့ပါဆိုတဲ့အတွက်တော့မူအဖြစ်ကျေဇူးပါတယ်ဒါပေမဲ့အသေးစိတ်အချက်အလက်တွေဘာမှမပါဘူးနောက်ပြီးတော့အခုဟာကသမရဦးသိန်းစိန်အနေနဲ့ပြောတာပဲဖြစ်တယ်အဲ့ဒီကကိုခိုင်လုံအောင်လို့ဈေးညာချက်တို့ဥပဒေလိုတည်မဲ့လူငင်းချမ်းသာ권လို့ varchar ဆိုတာမပါသေးတဲ့အခါကျတော့အစိမ့်တိုင်းပြန်လာလို့ဖြစ်တဲ့အခါကျတော့ဒါပြန်လာခြင်းနဲ့လူတွေအတွက်လည်းအခက်အခဲရှိနိုင်ပါတယ
်လူ့ဘုံတဲ့ဒီမိုကရက်တစ်ပါတီအထွေထွေအတွင်းမှူးဦးငွေလင်းကတော့သမရရဲ့ကံလန့်ချက်ကနိုင်ငံရေးအမျက်ထုတ်တာလို့မြင်ပါတယ်
သူတို့ဖိတ်ပေါ်မှုဟာတကယ်ကိုနိုင်ငံကြီးကပူပေါင်းဆောင်ရွက်လို့ရတယ်ဆိုတဲ့အနေအထားကိုလုံးဝမရှိပါဘူး။သူတို့ဖိတ်ပေါ်မှုကတော့တော်တော်ကိုအပေါ်ကြီးဆန်ပြီးတော့မှနိုင်ငံကြီးကတော်တော်ကိုအမျက်ထုတ်ထားတယ်။အကောင့်တကူဥတည်တယ်လို့ကျွန်တော်တို့ကလည်းမမြင်ကြပါဘူး။အခုဥတိတ်စိတ်ပြောတဲ့ပြန်လာတာ2008အခြေခံဥပဒေအောက်မှာလက်တွဲဆောင်ရွက်ကြအောင်ဆိုတဲ့ဖိတ်စာဘယ်လိုမှသိကြမရှိပါဘူး။2008အခြေခံဥပဒေအောက်မှာကျွန်တော်တို့လူချင်းနဲ့ဒီမိုကရေစီကျွန်တော်တို့လူချင်းနဲ့လူခွင့်ရေးကျွန်တော်တို့လူချင်းနဲ့ဆက်ကြည်တောင်းဆုနဲ့အဝေးကြီးဝေးနေပါတယ်။နောက်တစ်ချက်ကလည်းပဲဖြစ်တယ်လို့ခန္ဓာဆိုတရားတာမျိုးလည်းမဟုတ်ဘူး။အခုသာတော့ကျန်တဲ့ချခိုင်းရတယ်။ဒါတို့ပုံစံနဲ့ပဲဖြစ်ဖြစ်ပြန်လာခဲ့တာအဖြစ်ရှိရင်အဲ့ဒီအဖြစ်ကိုအရေးယူမယ်။အဖြစ်ကသက်သာနေလို့ရှိရင်တော့ရှော့ဖို့စဉ်းစားမယ်ဆိုတာမျိုးအသေးခေါ်ရရောနိုင်ငံကြီးရရောကျန်တဲ့ချခိုင်းတာသက်သက်ပဲ။ဒီစားအာမမှုတိတ်တယ်မရှိဘူး။အဖြစ်တော့လည်းနည်းနည်းမှမဆောင်ဘူး။နိုင်ငံရေးရဆိုတဲ့မျက်ထုတ်တာလေးလို့ကျွန်တော်ယူဆပါတယ
်ရန်ကုန်မြို့ကဥပဒေအကြံပေးဦးရောဘတ်ဆန်ကတော့သမရဦးသိန်းစိန်ရဲ့မိကုံးမှာပြန်လာမဲ့သူတွေအတွက်တိတိကျကျအာမခံပြောဆိုတာမရှိဘူးလို့ပြောပါတယ
်အာမခံကမရှိတော့ပြန်တော့လိုင်းဖမ်းနေမှဖမ်းနေလက်ပြလို့ကမ္ဘာနိုင်ငံမှာမနီကပြပြန်ပြီးနေမပေးဘူးကြတာမရှိဘူးနီးတော်ရကျူရီကကဗမာလူမျိုးကြီးပြီးတော့အဲ့ဒါကြီးဘဝနဲ့ဆိုင်ဆောင်နေဆိုရင်မသိလို့ဘူ
းအမေရိကန်ပြည်တော်စုမှာခိုလုံနေထိုင်နေတဲ့နိုင်ငံကျော်အဆိုတော်ဒေါ်မမာအေးကတော့ပြည်ပရောက်မြန်မာတယောက်အပြစ်ရှိမရှိဘာနဲ့တိုင်းတာမှလဲလို့ပြောပါတယ
်သူတို့ကအပြစ်ရှိဆိုဘယ်ဟာအပြစ်လို့ပြောထားမှမသိတာဘယ်လို့ပြောမလုံးကွယ်ဥပမာဆိုတော့အန်တီအေးတို့ကိစ္စမျိုးဆိုတာအပြစ်လို့ဘယ်လိုပြောရမှာတော့ကိုကဘာရှိလို့ဖြစ်မှန်းကိုကိုကမသိတယ်မိန်းမဟာအဲ့တော့စောင့်ကြည့်နေတယ်လို့ပဲပြောရမှာပဲပြန်လာမယ်မပြန်လာဘူးကို့အပြစ်ရှိတယ်မရှိဘူးလို့ဘယ်လိုလုပ်ဆုံးဖြတ်ရပါတော့ဘယ်ကိစ္စကြောင့်ဘာလဲရည်ရွယ်ဆိုတော့ဘယ်စာမှမပို့ထားပဲနဲ့ဘယ်လိုလုပ်မှမမကြီးရမသိနိုင်ပါဘူးကိုကရိုးရိုးသားသားတာမန်လိုပဲကိုလုပ်ဖြတ်ရှိရအောင်လုပ်တယ်ကိုတိုင်းပြည်အတွက်ကိုလူမျိုးအတွက်စဉ်းစားတယ်ဒါပါပဲ
အမေရိကန်ပြည်တော်စုမှာပဲနေထိုင်ခွင့်ရတာတဲ့ကြပြားဆရာအောင်ဝေးကလည်းအစိုးရကမကြသေးခင်ကအကျဉ်းသားတွေကိုပြစ်ဒဏ်တစ်နှစ်လျှော့ပေးတဲ့ဖြစ်ရတဲ့နှိုင်းရှင်ပြီးအခုလို့ပြောပါတယ်
အခုတူဒီသဘောပြောမယ်ဆိုရင်အခုလိုအခြေအနေဆိုရင်တော့မပြတ်နိုင်ဘူးသူတို့မယုံနိုင်ဘူးအခုဟာကလူငင်းချမ်းသာ권လည်းမဟုတ်လူငင်းချမ်းသာ권ဆိုရင်လည်းပဲအပြည့်အဝလူငင်းချမ်းသာ권လားတစ်စိတ်တစ်ပိုင်းလူငင်းချမ်းသာ권လားရှိသေးတာကိုဟိုတခါတုန်းကထောင်ထဲကလူတွေလူငင်းချမ်းသာ권ပေးတာတစ်နှစ်ပဲပေးတာမျိုးအဲ့တော့ဒီလိုမယုံကြည်ရတဲ့အခြေအနေမှာပြည်ပရောက်နေတဲ့လူအများစုကအစိုးရဆန့်ကျင်သမားတွေကြီးပဲဒီလူတွေကိုဖိတ်ခေါ်ပြီးအထဲရောက်တာနဲ့ထိုက်တန်တဲ့အပြစ်ပေးမယ်ဆိုရင်တော့လူတရားပြန်သွားရင်69ယောက်ကထောင်ထဲဝင်ရမယ်ကိန်းဆိုင်နေတယ်အပြင်ရောက်နေတဲ့မြန်မာနိုင်ငံသားအများစုဟာတပည့်ဖြစ်ဖြစ်အင်ဂျင်နီယာတဲ့လူတွေကြီးပဲအခုလိုမျိုးပြန်လာနေတဲ့လူတွေပြန်လာနိုင်ပါတယ်ထိုက်တဲ့နဲ့ပြစ်တာတော့ခံရမယ်ဆိုတာမျိုးကတော့ဒီလိုမျိုးတော့မကြည်စားကောင်းဘူးလို့ပြောချင်တယ်လေ
သောရရှင်များခင်ဗျာသမရဦးသိန်းစိန်ရဲ့ပြည်ပရောက်မြန်မာတွေပြည်တော်ပြန်ဖို့ဖိတ်ခေါ်မှုနဲ့ပတ်သက်လို့ပြည်တွင်းပြည်ပကလူသိများတဲ့ပုံကိုတချို့ရဲ့သဘောထားတွေတင်ပြလိုက်တာပါခင်ဗျာ